ကိုဗစ်ကာလနိုင်ငံရဲ့ခြားတွေမှာပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုသက်ဆိုင်ရာမြန်မာတန်ယုံတွေရဲ့အစီအစဉ်နဲ့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်နေပြီဖြစ်ပြီးတန်ယုံတွေဘက်မှရောပြန်ကျင်တဲ့မြန်မာနိုင်ငံသားတွေမှာပါရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေအကြောင်းကိုပြောပြပေးကြပါတယ်။ကျွန်မကစုမောပါရှင်။ဟုတ်ပါတယ်ကမ္ဘာကရောဂါ COVID-19 ဖြစ်ပွားတဲ့အချိန်ကမ္ဘာတဝန်းနိုင်ငံတကာခရီးသွားလာခွင့်တွေပိတ်ပင်လိုက်ချိန်မှာနိုင်ငံရခြားတွေမှာတောင်တင်နေတဲ့မြန်မာနိုင်ငံသားတွေအပါအဝင်မြန်မာပြည်ကိုအပြေးပြန်လို့တဲ့နိုင်ငံသားတွေနေရက်ပြန်ရေး Relief Flight လူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့လေယာဉ်တွေစီစဉ်ပြီးတော့ပြန်လည်ခေါ်ဆောင်မှုမြန်မာအစိုးရရဲ့ညွှန်ကြားချက်နဲ့သက်ဆိုင်ရာတန်ယုံတွေကစီစဉ်နေတာဖြစ်ပြီးနိုင်ငံတချို့ကမြန်မာနိုင်ငံသားတွေပြန်ရောက်လာကြပြီဖြစ်ပါတယ်ဒီကနေ့မေလ2ရက်နေ့မှာတော့ဂျပန်နိုင်ငံကမြန်မာနိုင်ငံသား195ဦးကိုဂျပန်မြန်မာအစိုးရ2ရက်ပူးပေါင်းညှိနှိုင်းပြီးတော့ပထမဆုံးအတုပ်ဖြစ်နေကယ်ဆယ်ရေးလေယာဉ်နဲ့ပြန်လည်ခေါ်ဆောင်နိုင်ခဲ့တယ်လို့မြန်မာနိုင်ငံသားဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။တန်ယုံကနေစီစစ်ဆောင်ရွက်ပေးနေပေမဲ့အဆင်မပြေသူတွေရှိနေသေးတယ်လို့လည်းပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ရဲ့အလုပ်မှုဆောင်ဖွဲ့ဝင်ဦးတန်းဆွေကပြောပြပါတယ်။
အဓိကတော့ပေါ့ဒီလိုရောက်နေတဲ့အစိုးရရဲ့စီစဉ်နဲ့လာတဲ့လူတွေပေါ့အစိုးရဝန်ထမ်းတွေပေါ့လေတန်ယုံမိသားစုတိုင်းဝိုင်းကလူတွေအဓိကပေါ့လေသူမိသားစုတိုင်းဝိုင်းအဓိကပြပြီးတော့အဲ့လူတွေကိုတို့ဦးစားပေးပြီးတော့အဲဆန့်ကျင်တဲ့လူတွေတော့ကျွန်တော်တို့ကြားပါတယ်ဒီလိုဗမာနိုင်ငံကိုပြန်ကျင်တဲ့လူတွေတော်တော်လေးများများတော့ရှိတယ်လို့ကျွန်တော်တို့သိသားပါတယ်။ဘာဖြစ်လို့လဲဆိုတော့သူတွေကြတော့လေဒီနိုင်ငံမှာဘယ်လိုမှစီးပွားရေးရရတည်လို့မရတော့တဲ့အခါကျတော့ကိုပြန်ကျင်တဲ့လူတွေလည်းတော်တော်များများရှိတယ်။ပြန်ကျင်တော့စုစုညာလေးပဲတောင်ရုံကိုလှမ်းပြီးတော့အကြောင်းကြားရတယ်ပေါ့။အဲကြားတဲ့လူတွေကမှသူတို့ကပြန်ပြီးတော့ track လုပ်တာမျိုးလို့တော့ကျွန်တော်တို့သိကြတယ်ပေါ့။အကြောင်းကြောင်းကြောင်းပြန်ဖို့တဲ့ကိုလေလက်မကအဆင်မပြေဘူး။သူကဝေးကြီးရလဲအဆင်မပြေဖြစ်တဲ့လူတွေအတွက်ကတော့အခုချိန်ကြီးပါလို့ပြေးလို့ရမယ်ဆိုတော့အားရတော့သူ့ပြည်မှာကြီးကြအောင်
ဒီ relief flight တွေနဲ့ပြန်ရောက်လာတဲ့မြန်မာနိုင်ငံသားတွေဟာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတ်မှတ်ထားတဲ့အတိုင်း facility quarantine 21ရက်နဲ့နေအိမ်တွေမှာပဲတည်ကြခွဲနေထိုင်တဲ့ home quarantine 9ရက်စုစုပေါင်း28ရက်တည်တပ်ခွဲပြီးနေကြရမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံအနေနဲ့ကတော့ပြီးခဲ့တဲ့ April 30ရက်နေ့ကပထမဆုံးအတုပ်ဖြစ်နေမြန်မာနိုင်ငံသား96ဦးကိုအင်ချွန်းလေဆိပ်ကနေရန်ကုန်ကိုပို့ဆောင်ပေးခဲ့တာပါ။ပြန်လိုသူတွေများပြားလို့တဲ့အတွက်တောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ရုံးအနေနဲ့အရင်ဆုံးပြန်တင့်တဲ့သူတွေကိုစီစစ်ရွေးချယ်ခေါ်ဆောင်ခဲ့တာဖြစ်ပြီးစောင့်နေတဲ့သူတွေအနေနဲ့လည်းသိခံပေးကြဖို့တောင်ကိုရီးယားနိုင်ငံဆိုးမြို့တော်အခြေစိုက်မြန်မာတန်ယုံကအလုတ္တမတန်ရရှိဦးဇေယျတင်ဝင်းထင်က VOA မြန်မာပိုင်းကိုပြောပါတယ်
။ဘလို့ပဲဖြစ်ဖြစ်လက်ရှိမှာတော့စောင့်နေတဲ့သူတွေကိုတော့နည်းနည်းသိခံပေးပါပေါ့ကျွန်တော်တို့ဘက်ကလည်းတကယ်အမှန်တကယ်အခက်အခဲရှိနေတဲ့လူတွေကျန်းမာရေးမကောင်းတဲ့သူတွေပေါ့နော်အဲ့ဒါတွေကိုတော့ကျွန်တော်တို့ဘက်ကလည်းအတက်နိုင်ဆုံးစီစစ်ရွေးထုတ်ပြီးတော့ပို့ပေးနိုင်အောင်အရင်ပရောတီထားပြီးတော့ကြိုးစားနေပါတယ်ပေါ့ကျွန်တော်တို့အနေနဲ့တော့အတက်နိုင်ဆုံးအကောင်းဆုံးဖြစ်အောင်ဆောင်ရွက်ပေးပါမယ်လို့လောလောဆယ်တော့ဟိုတီးခံပြီးတော့လည်းနေပေးကြဖို့ကျွန်တော်အနေနဲ့ကြိုးချင်ပါတယ်
တောင်ကိုရီးယားကနေမြန်မာနိုင်ငံကိုဒုတိယအကြိမ်အတုပ်လေယာဉ်ကတော့လာမယ့်မေလ၈ရက်နေ့မှာထွက်ခွာမှာဖြစ်ပါတယ်အဲ့ဒီအစီအစဉ်မှာလည်းကိုရီးယားကနေမဖြစ်မနေပြန်လည်ထွက်ခွာဖို့လိုအပ်နေတဲ့သူ92ဦးကိုပို့ဆောင်မှာဖြစ်တယ်လို့အလုံသမားတန်ရာရှိကရှင်းပြပါတယ
်ကျွန်တော်တို့၈ရက်နေ့တော့လက်ရှိတော့92ဦးစီရင်တင်ထားပါတယ်ပြန်ပို့ဖို့ရလေဟုတ်92ဦးတင်ထားပါတယ်ဖီချာစီစစ်ပြီးတော့ရွေးချယ်ပြီးတော့ပို့ပေးတာပေါ့နော်တကယ်အမှန်တကယ်အရေးကြီးတဲ့လူတွေဒါပေမဲ့ကြံနေတဲ့လူတွေလည်းကြံနေသေးတယ်ဆိုတော့တချို့ကတော့နည်းနည်းလေးမပါလို့အတန်ထွက်တာတော့ရှိတာပေါ့ကျွန်တော်တို့ကလည်းဒီမှာကျန်းမာရေးမကောင်းတဲ့လူတွေနောက်ဗီဇာလုံးဝတက်တန်းကုန်ပြီးတော့အလုံးပြီးသွားတဲ့လူတွေပေါ့ပြန်မဲ့ရက်ကိုထိုင်ဆောင်နေတဲ့လူတွေအဲ့ဒါမျိုး extension ယာယီဆက်တဲ့နေထိုင်ခွင့်ဗီဇာဒီရက်30လို့ရက်50လို့တိုးထားတဲ့သူတွေကိုကျွန်တော်တို့ဥစားပြီးရွေးချယ်ပြီးတော့လွတ်တာပါပဲ။ဒါပေမဲ့အဲ့လူတွေကလည်းဒီအဆင်မပါတဲ့အခါမှာကျွန်တော်တို့စီကိုဒီနဲ့ complain လေးတွေပါလေးပြောလာရည်လည်းရှိပါတယ်။ဒါကတော့ကျွန်တော်တို့ဘက်ကနေပြီးတော့အကြောင်းကြားလာတဲ့လူ400တော့500ဝန်းကျင်လောက်မှာကျွန်တော်တို့ရွေးချယ်မှုပိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကနေလေးအကြက်တဲလေးရှိတာပေါ့။ဒီချာလေးကြည့်ပြီးရွေးရတာပေါ့။
အမေရိကန်ပြည်ထောင်စု Washington DC မြို့တော်ခြေဆိုင်မြန်မာတပ်ရုံးကလည်းအမေရိကန်မှာရောက်ရှိပိတ်မိနေတဲ့မြန်မာတွေဆုံရက်နိုင်ငံတွေကနေတဆင့်မြန်မာပြည်ကိုပြန်ဖို့အထူးလေယာဉ်တွေစီစဉ်ပေးထားပြီးဆုံရက်သတ်မှတ်ထားတဲ့တောင်ကိုရီးယားနိုင်ငံအင်ချွန်းလေဆိပ်ကိုမိမိတို့အစီအစဉ်နဲ့တွားကြဖို့နှိုးဆော်ထားပါတယ်။တောင်ကိုရီးယားလေဆိပ်မှာကျန်းမာရေးစစ်ဆေးမှုတွေခံယူပြီးမှမြန်မာပြည်ကိုပြန်ခွင့်ပြုမှာဖြစ်ပါတယ်။ဒီလိုမျိုးအကန့်အသတ်တွေကြောင့်မဖြစ်မနေပြန်ထွက်ခွာမဲ့သူတွေကတန်ယုံကနေအတီးပြုတ်ကြောင်ပြန်ကြားချက်ရရှိတဲ့အချိန်မှပဲအမေရိကန်ပြည်ထောင်စုကပြန်လည်ထွက်ခွာဖို့ကိုလည်းတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့ April 25ရက်နေ့ကနေစပြီးနိုင်ငံတကာအခြေစိုက်မြန်မာတန်ယုံတွေကနေကြေညာချက်တွေအသီးသီးထုတ်ပြန်ခဲ့ပြီးတဲ့နောက်မေလ10ကနေစလို့ Rally Flight တွေစီစဉ်ပေးနေတာလည်းဖြစ်ပါတယ်ရှင်။